Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်ဩဂုတ်လ4ရက်ဗုဒ္ဓဘုရင့်နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နေ့နဲ့ခင်အစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 1905တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်ကျမတို့အခု VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့မိုးရသည်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကန်ပိပကတ်တွေကြောင့်လူပေါင်းသိချီဒုက္ခရောက်နေတဲ့သတင်း American Pentagon စစ်တမ်းနဲ့ကြုံနေတက်ခတ်မှုမှာရဲတပ်ဖွဲ့ဝင်တို့သေဆုံးသွားတဲ့သတင်းတွေပါဝင်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ရင်တိုက်တဲ့သူပြောပြပေးသွားမှာပ
ါကောင်းပါပြီရှင်မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခန့်အပ်ရေးအာဆီယံကိုအမေရိကန်ကတွန်းအားပေးမဲ့အကြောင်းကိုသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်အိမ်ဆောင်အစိုးရတစ်ဖြစ်လဲစစ်ကောင်စီပေါ်ကျွမ်းကျင်သူတွေရဲ့အမြင်ကိုတင်ဆက်တဲ့အခါမှာတော့
Well, once again we see Senior General Min Aung Hlaing and the military junta
HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကြားပြည်နယ်မှာနောက်ဆုံးတိုက်ပွဲတွေဖြစ်နေတဲ့အခြေအနေအကြောင်းကိုလည်းထုတ်လင်းပါပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင်
မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကန်ပိပကတ်တွေကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါရယ်ဆီယနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနေရတော်တော်များများမှာတက်ခတ်မှုတွေဖြစ်ပွားနေတဲ့ပေါ်မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတယ်လို့လည်းအတွေ့အကြုံချုပ်ရုံးကပြောဆိုလိုက်တာပါ
More than 220,000 people have been internally displaced due to armed clashes in the west, north and south.
နေနပိုင်းမြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့ကစလက်နက်ကန်ပိပကတ်တွေကြောင့်ပြည်တွင်းမှာအိုးအိမ်ဆွတ်ခွာတိတ်ရှောင်နေရသူ2,200ကျော်ရှိပါတယ်။ COVID-19 ကူးစက်မှုတွေတိုးလာနေသလိုမုတ်တုံရသည့်မိုးကြောင့်မကြသေးခင်ကလူပေါင်းထောင်ချီရေပြေးသင့်ခဲ့တဲ့အချိန်မှာအခုလိုအခြေအနေနဲ့ကြုံနေရတာပါ။ဆန္ဒရိက္ခာမလုံလောက်မှုအခြေအနေတွေကြီးထွားလာနေသလိုကျန်းမာရေးဗန်လုပ်ငန်းတွေလိုအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလည်းဟန်တားတွေဆက်လက်ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်တူချာရစ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အရေးပေါ်အကူအညီနဲ့အကာအကွယ်လိုအပ်နေသူလူ3,000,000လောက်အတွက်ဆန္ဒမှုအကူအညီပေးရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးထောက်ပံ့မှုကြိုးစားပေးမယ်။အသွာအလာကန့်သတ်ချက်တွေကိုဗစ်ကာယရောဂါကာကွယ်ရေးစီမံနေတဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်ဟန်တားတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ကိုဗစ်ကာယရောဂါကျွမ်းအားချိန်ကဆက်လို့အစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကျန်းမာရေးဝန်ထမ်းတွေပါဝင်ဆက်ကျင်လို့ရှာမှုတွေနဲ့လက်နက်ကန်ပိပကတ်တွေပေါ်ပေါက်နေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီတို့အမေရိကန်နိုင်ငံခြားရေးဌာနမှအင်ကာနီကတွေ့ဆုံပြီးမြန်မာအရေးအပါအဝင်ကိစ္စရပ်များစွာကိုဆွေးနွေးခဲ့ကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဝန်ကြီးများဆွေးနွေးပွဲကိုဒီသတင်းပတ်မှာအွန်လိုင်းကနေတက်မဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမြန်မာစစ်ကောင်ဆောင်နေတာဝန်ယူမှုရှိစေရေးနောက်မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်ရတွေရက်တန်ရေးတွန်းအားပေးဆောင်ရွက်မဲ့ကိုယ်စားလှယ်တအူရွေးချယ်ရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူနှုတ်ကလည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံကိုကိုဗစ် -19 ကာကွယ်ဆေးအလုံးရေ8,000အမေရိကန်ကပေးအပ်ထားပြီးဖြစ်ကြောင်းနဲ့အောက်ဆီဂျင်နဲ့ကုတုံးပိုင်းဆိုင်ရာမှာပါကူညီထားတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့အင်ကာနီကကိုဗစ် -19 ကြောင့်လူပေါင်း2069ဦးသေဆုံးခဲ့ရပြီးတရက်ထဲနဲ့သေဆုံးမှုအများဆုံးနေ့ဖြစ်ခဲ့ပါတယ်။ကိုဗစ် -19 ကြောင့်သေဆုံးမှုတွေလည်းဆက်ပြီးမြင့်တက်နေစေဖြစ်ပါတယ်ရှင်
။အမေရိကန်ကထုတ်လုပ်တဲ့ကိုဗစ်ရောဂါကာကွယ်ဆေးတန်း110ကျော်ကိုနိုင်ငံပေါင်း60ကျော်ကိုပေးဖို့လှူဒါန်းလိုက်တဲ့အကြောင်းသမ္မတအင်ဂျီနီယာကကြေညာလိုက်ပါတယ်။ဆေးအများစုကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြီးကြပ်တဲ့ COVAX စီစဉ်ငါးဆင့်ပေးဖို့လာဖြစ်ပေမဲ့ Africa Union AU နဲ့ ကာရီဘီယံတိုင်ဝမ်ကာရီကွန်မြူနလိုဒေသတွင်းမိဖက်အဖွဲ့ကနေပြောပြခဲ့တဲ့အကြောင်းလဲအင်ဖြူရောကအင်္ဂါနေ့ထုတ်ပြန်ခြင်းမှာဖော်ပြထားတာပါကမ္ဘာတဝန်းနိုင်ငံတွေကိုကာကွယ်ဆေးတန်း80ထက်မနည်းပေးရသွားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဂရုတိုင်လှူဒါန်းတာဖြစ်ပြီးမချခင်သတင်းပတ်တွေမှာနောက်ထပ်ကာကွယ်ဆေးတန်းရာနဲ့ချီပေးရမှာဖြစ်တဲ့အကြောင်းလဲအင်ဖြူရောကပြောပါတယ်သမရပိုင်ဒီအစိုးရကကမ္ဘာတဝန်းဝင်ငွေနှဲပါတဲ့နိုင်ငံပေါင်း100အတွက် Pfizer BioNTech ကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးတန်း900မကြခင်ပြဖို့စီစဉ်ထားတဲ့အကြောင်းလဲအင်ဖြူရောကြေညာချက်မှာဖော်ပြခဲ့တာပါအခုဆက်မြန် Delta COVID ရောဂါပိုးမျိုးကွဲတစ်ကြောင်းအမေရိကန်နဲ့ကမ္ဘာတဝန်းမှာရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတကတန်းနဲ့ချီတဲ့ကာကွယ်ဆေးတွေလှူဒါန်းတဲ့စီစဉ်ကိုကြေညာတာလည်းဖြစ်ပါတယ်
COVID-19 ကပ်ဘေးရောဂါဖြစ်စေတဲ့ဗိုင်းရပ်စ်တွေဟာတရုတ်သုတေသနခန်းတစ်ခုကနေထွက်ပေါ်လာတယ်ဆိုတာကိုခိုင်မာတဲ့အထောက်အထားတစ်ခုကသက်သေပြနေတယ်ဆိုပြီး American Republican လွှတ်တော်အမတ်တွေတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်ဒီကောက်ချက်နဲ့ပတ်သက်ပြီး American ထောက်လှမ်းရေးဌာနတွေဘက်ကတော့အတည်ပြုမထားပါဘူးတရုတ်နဲ့ American ဆိုရနောက် American ကျွမ်းကျင်သူတွေရဲ့ကျွမ်းကျင်သူတွေပံ့ပိုးခဲ့တဲ့ Wuhan ရောဂါပိုးမွှားဗီဒ Institute WIV ကသိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုလူသားတွေမှာကူးစက်နိုင်အောင်ပြုပြင်နိုင်ရေးဆောင်ရွက်ခဲ့ကြပြီးဒီဆောင်ရွက်ချက်ကိုဖုံးကွယ်ထားနိုင်တယ်လို့လည်းခိုင်မာတဲ့အထောက်အထားကိုကိုးကားပြီးအစီရင်ခံစာကဖော်ပြပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးဆက်ဆံရေးကော်မတီကထိပ်တန်း Republican လွှတ်တော်အမတ် Mike McGall က Republican လွှတ်တော်အမတ်တွေရဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 4.4 သန်းသေဆုံးခဲ့တဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါရဲ့မူရင်းစစ်မြစ်တွေကိုပါတီကြီးနှစ်ရက်စလုံးပါတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လဲတိုက်တွန်းထားပါတယ်။2019ခုနှစ်အတွင်းပထမဆုံး COVID-19 ရောဂါဖြစ်သူကိုတွေ့ခဲ့ရတဲ့ဝူဟန်ကသုတေသနခန်းကနေမျိုးရိုးဗီဇာပြုပြင်ပြောင်းလဲထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရိုးစိမ့်ထွက်လာတဲ့ဆိုတော့ကျွမ်းကျင်သူတချို့ကြားအတိမပြုတ်နိုင်တဲ့ယူဆချက်ကိုတရုတ်အစိုးရဘက်ကတော့ငြင်းဆိုထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညာဟိုင်းဒိုမီတာ40 kHz 9413ညာဟိုင်းဒိုမီတာ51 kHz 5895နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပေတဂွန်စစ်ထာနာချုပ်ကအများပြည်သူဆုံးယထာနဲ့ဘတ်စကားဂိတ်မှာအင်္ဂါနေ့ကတက်ခတ်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တို့သေဆုံးတဲ့အကြောင်းထက်လွတ်တော်အမတ်တယောက်ကပြောပါရယ်ရဲတပ်ဖွဲ့ဝင်သေဆုံးတဲ့အတွက်ဝန်ထမ်းကြောင့်လဲပေတဂွန်စစ်ထာနာချုပ်တရှိရာဗဂျီးနီးယားပြည်နယ်ထက်လွတ်တော်အမတ်မတ်ကဝါနာကရိုက်တာသတင်းဌာနကိုပြောခဲ့တာပါ AP သတင်းမှာတော့ရဲရရှိရာဓာတ်နဲ့ထိုးခံရပြီးသေဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခတ်သူကိုတော့ရဲတွေကနေရာမှာတင်အသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလဲအပြည်မဖော်လို့သူတာဝန်ရှိသူတွေကိုကိုကာပြီးဖော်ပြခဲ့ပါရယ်ပေတဂွန်ရဲတပ်ဖွဲ့ကြီးကဝူဒရိုကိုစေးကတော့အပြန်လည်ပြစ်ခတ်မှုဖြစ်ခဲ့ပြီးဒဏ်ရသူအများပြားရှိတဲ့အကြောင်းလဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါတက်ခတ်သူအကြောင်းနဲ့တက်ခတ်တဲ့အကြောင်းနဲ့ပတ်သက်လို့တော့ရဲတပ်ဖွဲ့ကြီးကမပြောဘဲနောက်ပိုင်းအသေးစိတ်သတင်းထုတ်ပြန်မယ်အကြောင်းသာပြောဆိုထားပါရယ်ပတ်ဝန်းကျင်မှာအခုကလွန်ကျုံဆွေးချရပြီဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါရယ်တက်ခတ်မှုကတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူအဖီယာဝင်ကဦးဆောင်စုံစမ်းနေပါရယ်တက်ခတ်မှုဖြစ်ခဲ့ပြီးချိန်မှာပင်ကုန်စစ်ဌာနချုပ်မှာအဝင်ထွက်တွေယာယီပိတ်ခဲ့တယ်လို့အများပြည်သူစွတ်တွတ်သွားလာမှုတွေကိုလည်းလမ်းကြောင်းပြောင်းပေးခဲ့ရပါတယ်
။အာဖဂန်သမ္မတအာရှရက်ဂါနီနဲ့အင်ကာနိဆက်သွယ်ပြောဆိုမှုအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအာဖဂန်နစ္စတန်နိုင်ငံအရေးအမေရိကန်ရဲ့ဂရုကဝတ်တွေကိုအလေးထားပြောဆိုခဲ့ပါတယ်။အာဖဂန်ပြည်သူတွေအနေနဲ့ခေါင်းဆောင်တွေကိုကိုယ်တိုင်ရွေးချယ်ခွင့်ရစီမဲ့ပြည်စုံနဲ့နိုင်ငံရေးပြည်လည်မှုတည်းရရှိရေးငြိမ်းချမ်းရေးစစ်ဆင်ရေးညှိနှိုင်းမှုတွေကိုအရှိန်မြှင့်ဆောင်ရွက်ဖို့လိုအပ်ချက်နောက်အာဖဂန်မျိုးကိုအသုံးချပြီးအမေရိကန်နဲ့မဟာမိတ်တွေမိတ်ဆွေတွေကိုချင်းချောင်မှုမဖြစ်အောင်ကာကွယ်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ကပြောပါတယ်။အာဖဂန်ရဲ့ Helmand ပြည်နယ်တွင်းကခရိုင်10ခုမှာ9ခုကိုသိမ်းပိုက်ခဲ့တာအပါအဝင်မဟာဗျူဟာမြောက်အာသာမှုရလာတာကိုမြင့်တွေ့နေရတဲ့တာလီဘန်တို့ရဲ့လက်တလောတိုက်ခိုက်မှုတွေကိုလည်းဆွေးနွေးမှုအတွင်မှာရှုတ်ချပြောဆိုခဲ့ကြပါတယ်။လက်ရှိကကမျိုးကနေတာလီဘန်တွေကိုမောင်းထုတ်နိုင်ရေးအတွက်အမေရိကန်အထောက်ပံ့နဲ့ကန်တပ်ဖွဲ့တွေကအင်ကာနိမှာလေချောင်းကနေတိုက်ခိုက်ပါတယ်တာလီဘန်လက်ထက်ကိုလက်ရှ်ကာကမြို့ချသွားခဲ့မယ်ဆိုရင်တော့နှစ်ပေါင်းများစွာအတွင်းပြည်နယ်မြို့တော်တစ်ခုကိုတာလီဘန်တို့ပထမဆုံးအကြိမ်ထိန်းချုပ်မှုရသွားမှာလည်းဖြစ်ပါတယ်ရှင်
အမေရိကန်ပြည်စည်းရဲ့ဖက်ဒရယ်နဲ့ပြည်နယ်ဥပဒေကိုချိုးဖောက်ပြီးနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမောဟာအမျိုးသမီးတော်တော်များကိုလိမ်မိုက်ဆိုင်ရာမပွဲမရာပြုမှုခဲ့တဲ့အကြောင်းပြည်နယ်ရှိနေချုံရုံရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အုပ်ချုပ်ရေးမှူးနှုတ်ထွက်ဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အုပ်ချုပ်ရေးမှူးကဆွဆွဲချက်ကိုအပြင်းထန်ညှင်းဆန်ထားပေမဲ့သမ္မတကနှုတ်ထွက်တင်တယ်လို့ယူဆကြောင်းလည်းပြောဆိုလိုက်တာပါ။ဖြစ်တယ်လို့ထင်ပါတယ်ပြည်နယ်လွတ်တော်ကအယုံကြည်မရှိဆိုတင်ကောင်းတင်နိုင်ပါတယ်လို့အင်္ဂါနေ့အင်ပီရိုသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ပြောဆိုလိုက်တာဖြစ်ပါတယ်နယူးယောက်ပြည်နယ်ရှိနေချုပ်လက်တီရှာဂျိမ်းစ်ကတော့ပြည်နယ်ဆိုးရလက်ရှိနဲ့ဝန်ထမ်းအောင်အမျိုးသမီး17ယောက်ပေါ်အုပ်ချုပ်ရေးမှုကမဖွံ့ဖြိုးပြုမှုခဲ့တဲ့အကြောင်းပြောဆိုခဲ့တာပါလက်မခံမဲနဲ့အတင်းနန်းတာ၊ကင်တွယ်တာ၊ပွေဖက်တာမနှမြဝယ်ရာပြောဆိုတာအပါအဝင်အုပ်ချုပ်ရေးမှုရဲ့အပြုမှုဟာအကြောက်တရားလွှမ်းမိုးအောင်ဖန်တီးထားတာတွေ့ရတဲ့အကြောင်းလဲစုံစမ်းစစ်ဆေးမှုမှာပေါ်ပြထားပါတယ်သူတို့ရဲ့အတွက်တိုင်တန်းခဲ့ပေမဲ့ဝန်ထမ်းအ ਨੇ ဆုံးတယောက်ကလည်းလက်တုံပြန်အေးအေးယူခဲ့ရကြောင်းခံခဲ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တယ်လို့လည်းပြည်နယ်ရှိနေချုပ်ကပြောဆိုထားပါတယ်ဒီမိုကရက်ပါတီဝင်အုပ်ချုပ်ရေးမှူးကိုမိုကတော့ဘသူတူတယောက်ကမှမတော်လျော်တိုင်တွယ်ထိတွေ့ရမျိုးမရှိခဲ့တဲ့အကြောင်းပြည်နယ်ရုံးဆိုင်ရာအယ်ဘာနီမျိုးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
အမေရိကန်ဂျွန်ဘာမဲဆီမွန်ဘိုင်ချာသူမရဲ့ခုနှစ်ချိန်မြောက်အိုလံပစ်ဆုတစိတ်ကိုအင်္ဂါနေ့မှာဆုခုပါတယ်။အစောပိုင်းအားကစားပွဲတွေမှာမပါတော့ဖို့နောက်ဆုတ်ခဲ့ပြီးတဲ့နောက်တန်းပေါ်မှာထင်းကြီးကစားရတဲ့ပြိုင်ပွဲမှာအင်္ဂါနေ့ကရှင်ပြိုင်ကစားတာဖြစ်ပြီးဂျေးတစိတ်ရရှိတာဖြစ်ပါတယ်။အင်္ဂါနေ့ပြိုင်ပွဲမှာတရုတ်နိုင်ငံကဂွမ်ချင်းချင်းကရွှေတစိတ်ဆုနဲ့တရုတ်နိုင်ငံကပဲနောက်ထပ်ဂျွန်ဘာမဲတန်ရှီချန်ကငွေတစိတ်စုကိုဆုခုပါတယ်။ဘိုင်းစာသူမရဲ့စိတ်ကျမ်းမာရေးအားနည်းနေတဲ့အတွက်လူနဲ့စိတ်တသားတဲ့ကြအောင်ကြိုးစားနေရတာမို့အိုလံပစ်ပွဲစဉ်အတော်များများမှာမပါတော့ဖို့နောက်ဆုတ်ခဲ့တာဖြစ်ပါတယ်။သူဟာအိုလံပစ်ဆုရစိတ်ခုနှစ်ခုအပါအဝင်ကမ္ဘာ့ဂျွန်ဘာချန်ပီယံဆု30ကျော်ရရှိထားသူလည်းဖြစ်ပါတယ်ရှင
်။ကောင်လွေဦးနဲ့မတ်တင်ကီထိုက်တို့ကဗုဒ္ဓဘုနေ့နေနဲ့ခင်တည်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ကျမတို့နေနဲ့ခင်အစီအစဉ်ကိုရေဒီယိုပြင်ရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်။အခုတော့မြန်မာဆိုင်ရာအထူးတန်ခတ်အရေးအာဆီယံကိုအမေရိကန်ကတွန်းအားပေးတဲ့အကြောင်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအရေးကြီးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာထပ်လောင်းပြောဆိုလိုက်ပြီးမြန်မာနိုင်ငံစစ်အာဏာသိမ်းခံရမှုအရေးဖြည့်ရှင်းဆောင်ရွက်နိုင်ရေးအတွက်အာဆီယံအထူးကိုယ်စားလှယ်ရွေးချယ်ရေးတိုက်တွန်းဖို့လည်းရှိနေပါတယ်။အာဆီယံနဲ့မြန်မာစစ်ကောင်စီကြားမှာတော့အထူးကိုယ်စားလှယ်ဒီရထားတဲ့ရွေးချယ်မှုလုပ်ငန်းစဉ်ရှိနေပေမဲ့သဘောတူညီမှုမရသေးပါဘူး။မတ်တိန်ကြီးထိုက်ကအကြောင်းစုံကိုစူးစီးတင်ပြမှာပါရှင်။
မြန်မာနိုင်ငံတွင်းကပြဿနာတွေဖြေရှင်းရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကိုအင်္ဂါနေ့မှာအလေးပေးပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာအင်ဒိုနီးရှားရဲ့ဥဆောင်မှုအခမ်းကဏ္ဍကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးကျူးပါတယ်။အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုတက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့အင်္ဂါနေ့ကဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကကြေညာချက်မှာပြောဆိုထားပါတယ်။မြန်မာစစ်ကောင်းဆောင်တွေတာဝန်ယူမှုတာဝန်ခံမှုရှိစေရေးမြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်နေတာတွေရပ်တန့်ရေးတွန်းအားပေးဆောင်ရွက်မဲ့မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်အရေးအမေရိကန်နိုင်ငံသားရေးဝန်ကြီးကအာဆီယံနိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းနိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူနှစ်ဦးကပြောဆိုထားပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကိုရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကလည်းမြန်မာဘက်ကအာဆီယံအထူးကိုယ်စားလှယ်ခန့်အရေးသဘောတူဖို့တင်းနှင်းလာနေမှာတိုက်တွန်းခဲ့ပါတယ်
။အင်ဒိုနီးရှားပြည်ထောင်အကာမြန်မာ dapat segera menyetujui usulan ASEAN
အထူးကိုယ်စားလှယ်ခန့်အပ်ရေးဆိုတဲ့အာဆီယံရဲ့အဆိုပြုချက်ကိုမြန်မာဘက်ကအချိန်မဆွဲပဲသဘောတူမယ်လို့အင်ဒိုနီးရှားကမျှော်လင့်ပါတယ်အထူးကိုယ်စားလှယ်အနေနဲ့အာဆီယံရဲ့လွှဲအပ်ချက်နဲ့လုပ်ငန်းတွေချက်ချင်းစတင်ဆောင်ရွက်နိုင်ရပါမယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်းမှာတခြားတာဝန်တွေကိုဆောင်ရွက်နေတာနဲ့တပြိုင်တည်းမှာပဲသက်ဆိုင်သူတွေနောက်လှုပ်ရှားမှုတွေနဲ့ဆွေးနွေးပွဲလုပ်နိုင်ရေးအာမခံချက်အသေးချာရှိရပါမယ်
မြန်မာနိုင်ငံဆီအနာတင်ပြီးနောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေရပ်တန့်ရေးအပါအဝင်အာဆီယံဖွဲ့စည်းပတ်ကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့တာ ရပ်ပောင်းတရားရှိလာပြီမဲ့လဲအခုချိန်ထိတိုးတက်ဖြစ်ထွန်းမှုမရှိဘူးလို့လဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တနင်္လာနေ့မှာပဲအရှိတောင်အရှနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲကနေမြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီယာဝမ်ယူဆဖ်ကိုမြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ဖို့ဆုံးဖြတ်ချက်ရခဲ့ပြီးမဲ့မြန်မာဘက်ကအကြောင်းမပြန်တာကြောင့်ဆွေးနွေးပွဲပြီးပူးရဲကြညာချက်မထုတ်နိုင်ဖြစ်ခဲ့တယ်လို့တန်တမန်သတင်းရှင်းမြစ်တွေကပြောပါတယ်။မြန်မာနိုင်ငံရဲ့အချက်တဲကူညီဖြစ်ရှင်းနိုင်ရေးအတွက်အာဆီယံအထူးကိုယ်စားလှယ်တဦးရထားပြီးဖြစ်ပေမဲ့စစ်ကောင်စီဘက်ကအတီးပြူးချက်ရမှထုတ်ဖော်ကြညာရမှဖြစ်ကြောင်းအရှိတောင်အာရှနိုင်ငံတွေရဲ့ထိတ်တန့်တန်တမန်နှစ်ဦးကအင်္ဂါနေ့မှာပြောဆိုတယ်ဆိုပြီး AP သတင်းကဖော်ပြပါတယ်။မြန်မာစစ်ကောင်စီဘက်ကအတိမပြုဘဲနဲ့အာဆီယံဘက်ကအထူးကိုယ်စားလှယ်ရွေးချယ်လို့မရဖြစ်နေပြီးမြန်မာဘက်ကဘာကြောင့်အကြောင်းမပြန်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေအများဆုံးစတင်နိုင်ရေးမြန်မာဘက်ကိုအာဆီယံဝန်ကြီးတွေကဖိအားပေးတိုက်တွန်းနေကြောင်းလဲတန်တမန်တဦးကပြောပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ရေးဆောင်ရွက်နေတယ်လို့ပြောပါတယ်
။အာဆီယံရဲ့အထူးကိုယ်စားလှယ်အဖြစ်ထရှိမှုမူလအဆိုပြုထားတဲ့၃ဦးအနေနဲ့ထိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းမစ္စတာဗီရဆက်ဖူထရကူကိုသဘောတူထားပြီးဖြစ်ပါတယ်။ထို့သောအကြောင်းမျိုးနဲ့အဆိုပြုမှုအသစ်တွေထလာခဲ့လို့ရှေ့ပြုနိုင်မှုဖြစ်နေတာပါ။ကျွန်တော်အနေနဲ့အာဆီယံထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးသူ့ဆိုဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံဘူပေါင်းတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်။
တကယ်လို့မြန်မာဘက်ကအဆိုပြုတဲ့အာဆီယံအထူးကိုယ်စားလှယ်ရခဲ့ပြီဆိုရင်လေမြန်မာစစ်ကောင်းဆောင်တွေကအထူးကိုယ်စားလှယ်ကိုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးပါမလားဆိုတာကလည်းမသေးမချာဖြစ်နေတယ်လို့တန်တမန်တွေကပြောပါတယ်ရှင်
။မတ်တင်ဂီထိုင်တင်ဆက်သွားတာပါရှင်။ဆက်လက်ပြီးတော့ဂျားဖြတ်အစိုးရတဖြစ်လဲစစ်ကောင်းစီပေါ်ကြွန့်ကျင်သူတချို့ရဲ့အမြင်ကိုတင်ပြမှာပါ။အာနာသိန်းကြီး6လအကြာမှာစစ်ကောင်းစီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရလို့နာမည်ပြောင်းလိုက်ပါတယ်။ဒီလိုနာမည်ပြောင်းလိုက်တဲ့အတွက်ကမ္ဘာအတိုင်းဝိုင်းမှာရောစစ်ကောင်းစီပေါ်အမြင်တွေပြောင်းလဲသွားနိုင်သလား။နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုပြောပါတယ်
။ Well, once again we see senior general Min Aung Hlaing and the military junta using games, using political games to try to say that they're going to
ပိုဂျိုမူကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီဟာနိုင်ငံရေးကစားပွဲတွေကိုတဖန်ပြန်သုံးပြီးအာဏာကိုပြန်လွှဲပေးဖို့ရှိတယ်ဆိုတာကိုပြောဖို့ကြိုးစားနေတာပါသူတို့လုပ်နေတာကအရင်စစ်အာဏာရှင်တွေဖြစ်တဲ့ပိုဂျုတ်နေဝင်နောက်ပိုင်း SLOC SLORC ကနေ SPDC လို့နာမည်ပြောင်းခဲ့တဲ့စစ်အစိုးရတွေတုံးခဲ့တဲ့နီလန်းတွေဆိုတာမြမသပိုင်းကိုပြန်ကြည့်သူတိုင်းသိနေကြပါတယ်နောက်ပြည်သူတို့ဂရီပေးထားတဲ့အတိုင်း2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်ဆိုတာလည်းဖြစ်နိုင်ခြင်းအလွန်အလွန်ကိုနည်းတယ်ဆိုတာလူတိုင်းသိနေကြပါတယ်။နောက်ထပ်ဥပမာအနေနဲ့မြမတက်မတော်ဟာတစ်ဖက်မှာလည်းနိုင်ငံတကာအတိုင်းဝိုင်းကိုအနာဂတ်မှာသူတို့ပြုပြင်ပြောင်းလဲရေးလုပ်ပါမယ်ဆိုတာမျိုးဂရီပေးရင်အာဏာကိုသူတို့တတ်နိုင်သမျှစုပ်ကင်ထားဖို့အချိန်စွဲတဲ့နီးပရိယေပဲဖြစ်ပါတယ်။
ဒါဆိုလို့ရှိရင်ဒီစစ်ကောင်စီကတုံးတဲ့နီးပီရီရယ်ကဒီအလုပ်ဖြစ်မယ်လို့ရောထင်လားရှင်နိုင်ငံတကာအတိုင်းဝိုင်းကရောစစ်ကောင်စီကဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရဆိုတာကိုလက်ခံနိုင်မလား
I think there's a lot of frustration particularly amongst the Americans and the Europeans about the continued games that are being played
မြန်မာစစ်ကောင်စီရွှေ့နေတဲ့အကွက်တွေကိုနိုင်ငံတကာကအလွန်မဲ့စိတ်ပြက်နေကြတာပါအထူးသဖြင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကဖြစ်ပါတယ်အာဆီယံဆိုရင်လေ AB လကသဘောတူညီခဲ့တဲ့အချက်၅ချက်ကိုအကောင့်ထဲဖော်နိုင်တာမရှိသေးတဲ့အတွက်သူတို့အပေါ်ယုံကြည်မှုတွေပျောက်ွယ်ကုန်ပါတယ်။အာဆီယံအနေနဲ့အယူလောက်ခံရတယ်လို့တောင်ကျွန်တော်ထင်တယ်။အခုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်နိုင်မလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာစစ်ကောင်စီကလည်းအခုအချိန်ထိအာဆီယံပြောထားတဲ့အချက်တွေကိုအလေးနဲ့ထားတာမတွေ့ရပါဘူး။အေဗီလာတို့ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ပြီး48နာရီအတွင်းမှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေဘုံသဘောတူညီချက်တွေကိုညှင်းဆန့်ခဲ့ပြီးအဲ့ဒီထဲကအချက်တချို့ကိုတော့သူတို့အနေနဲ့အဆင်ပြေတဲ့အချိန်အခါရောက်မှစဉ်းစားမယ်လို့ပြောခဲ့တာပါ ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အချိန်တွေနောက်ကျနေပြီဆိုတာအသိအမှတ်ပြုဖို့လိုအပ်ပါတယ်မြန်မာစစ်ကောင်းဆောင်တွေအပေါ်စီးပွားရေးအရာပြစ်မှတ်ထားပိတ်ဆို့အရေးယူမှုနိုင်ငံတကာလက်နက်ရောင်းချမှုကိုအမှန်အကန်ပိတ်ပင်တားဆီးဖို့စတဲ့တကယ့်ထိရောက်တဲ့အရေးယူမှုတွေလုံးပြရမှာဖြစ်ပါတယ်
အခုလိုစစ်ကောင်စီကအိမ်ဆောင်အစိုးရလို့ပြောင်းလဲဖွဲ့စည်းလိုက်တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ Johns Hopkins တက္ကသိုလ်ရဲ့နိုင်ငံတကာရေးရာဌာနမြမအရေးကျွမ်းကျင်သူ Vikram Nehru ကိုမေးမြန်းကြည့်တဲ့အခါမှာတော့အရေးပေါ်လိုအပ်နေတဲ့နိုင်ငံတကာအကူအညီတွေအတွက်အစိုးရတည့်ရဲ့အနေနဲ့လက်ခံရရှိရေးစစ်ဘုတ်ချုပ်တွေဘက်ကစ조사နေတယ်လို့သူ့အနေနဲ့သုံးသပ်ကြောင်းအခုလိုပြောပါတယ
် The main reason for the change in theGovernment of Myanmar from a military government to a caretaker government is, I suspect, to try and gain greater acceptance.
စစ်ကောင်စီကနေအင်းဆောင်စုအဖြစ်နာမည်ပြောင်းလဲဖွဲ့စည်းလိုက်တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ကျွန်တော်ထင်ပြောရမယ်ဆိုရင်ကမ္ဘာတိုင်းဝန်ရဲ့လက်ခံအသိအမှတ်ပြုမှုပုံမူရရှိရေးကြိုးပမ်းမှုဖြစ်တယ်လို့မြင်ပါတယ်။ဒါကြောင့်လဲဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးပါဝင်ငွေချင်းနဲ့စီးပွားရေးကုန်သွယ်ရင်းနှီးမြှုပ်နှံမှုတွေအပူပြင်းလိုအပ်နေတာပါကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကလည်းအတော့ကိုမြင်မာနေပြီးချင်းတွေကိုကြည့်ရင်အကူအညီတွေလည်းအလွန်လိုအပ်နေပါတယ်ဒါပေမဲ့လည်းကမ္ဘာအတိုင်းဝန်ကစစ်ကောင်စီဖွဲ့စည်းလိုက်တဲ့အင်းဆောင်ဆွေးရောက်ကိုအတိအမှတ်ပြုမယ်လို့တော့ကျွန်တော်မထင်ပါဘူးအဆွေးရောက်ကျင့်ဝတ်တိက္ခာလည်းသူတို့မှမရှိပါဘူးနောက်ပြီးအင်းဆောင်ဆွေးရောက်ဆိုပြီးအမည်ပြောင်းလဲလိုက်ခြင်းအပြင်သူတို့ပေါ်ကမ္ဘာအတိုင်းဝန်ရဲ့အမြင်တွေလည်းပြောင်းလဲသွားမှာမဟုတ်ပါဘူးစစ်ကောင်စီကအနာသိမ့်ထားတဲ့စစ်ဘုတ်ချုပ်တွေလိုပဲနိုင်ငံတကာကမြင်နေတာဖြစ်ပါတယ်။နောက်ပြီးဒီမိုကရေစီပြောင်းလဲကိုမကြခင်ဖော်ဆောင်ဖို့ဆိုတဲ့အခြေအနေကလည်းအလွန်အလွန်ကိုနှဲပါတယ်ဆိုတော့ကျွန်တော်တို့တွေ့မြင်နေရပါတယ
်။ဒါကတော့နာမည်ကြီး Johns Hopkins တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနရဲ့မြန်မာအရေးကျွမ်းကျင်သူ Vikram Nehru က VOA ကိုပြောသွားတာပါ။ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုတော့ကြားပြည်နယ်တွင်မြန်မာစစ်တပ်နဲ့ KNDF တိုက်ပွဲတွေရှိနေတဲ့အကြောင်းတင်ပြမှာပါ။ကြားပြည်နယ်တွင်မြို့နယ်တို့မှာ KNDF အမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေရှိနေတယ်လို့ဘုံခွဲတိုက်ခိုက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲဒီလိုက်ကော်မြို့အတွင်းမှာပြည်သူတွေကိုထူကိုထဆောင်ရွက်နေတဲ့ COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်ကဖျက်သိမ်းနေပါတယ်ဒီအခြေအနေတွေကို VOA သတင်းတောက်နိုင်ကွန်းအင်ကနေပြောပြမှာပါရှင
်အာဏာသိမ်းစစ်တပ်ကဆန္ဒပြမှုတွေကိုအကြမ်းဖက်နေနေခဲ့တဲ့နောက်ပိုင်းအခြားမြန်မာနိုင်ငံအနှံ့နဲ့တူကြားပြည်နယ်တွင်းမှာလည်းလက်နက်ကန်ခုခံမှုတွေဖြစ်နေပါတယ်ကြားပြည်နယ်ဖူဆူမြို့နယ်မှာမြန်မာစစ်ရင်တန်းတစ်ခုကိုဒီကနေ့မနေ့မှာတိုက်ခတ်ခဲ့တယ်လို့ကရင်နီမြူရာကာကွေတာ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်အသက်ကြီးကတော့ကျွန်တော်တို့ KNDF နဲ့ဆွေးနွေးတမ်းတော်နဲ့ပူးပေါင်းပြီးတော့ဒီထိုးဖြစ်စင်လာတဲ့ဖြစ်ကောင်ဗီဒီယိုကျွန်တော်တို့ချက်တိုက်တဲ့တိုက်ပွဲပါဒီနေ့ဆင်းစင်တော်မှာအသက်မရရင်တော့ကျွန်တော်တို့ဝမ်းမိုင်းနဲ့တိုက်တယ်ပြီးတော့အပြန်လာဖြစ်ခါလာလေးတွေပြေးကြတာပေါ့လေအဲဒီမဲ့နှစ်ဖက်အကျဆုံးတော့ကျွန်တော်ဒီပြုလို့မရသေးဘူးမြေကြီးချင်းနေရ
လိုက်ကောမြို့နယ်ရှေ့ဘက်မှာလည်းနှစ်ဖက်သားကြားဒီမနေ့မှာပြစ်ကတ်တိုက်ခိုက်မှုအနည်းငယ်ဖြစ်ပွားကြောင်းပြောပါတယ်ဒီကနေ့မွန်းလွဲပိုင်းမှာတော့ဖဲခုံမြို့အလဲမှာဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတူကပြောပါတယ
်ဘုံပောက်ကွဲမနိုင်မှာဝင်ချင်အနှလုံးကိုကြောက်တီးရတယ
်ကြားပြည်နယ်မှာမြန်မာစစ်တပ်နဲ့ဒေသတွင်းလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့တစ်ဖက်မှာလည်း COVID-19 ရောဂါပြန့်ပွားလာတဲ့အခြေအနေမှာရှိနေပါတယ်ယောဂပြပွားနေမှုကိုကာကွယ်သားစီးနိုင်ဖို့ပြည်သူတွေကနေကိုသူကိုယ်စားနည်းနဲ့ကိုဗစ် -19 စစ်ဆေးရေးဂိတ်ကိုသာရှိထားပါတယ်။မနေ့ကညနေပိုင်းမှာလွိုက်ကော်မြို့တွင်ကိုဗစ် -19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်နဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေလာရောက်ဖြုတ်သိမ်းသွားခဲ့ပါတယ်။ဒီလို့ရပေါ်မှာကန့်ကွက်ရှုတ်ချကြောင်းကရင်နီမြို့ရာကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ညလွိုက်ကော်မြို့နော်ရရက်ကွက်ရဲ့နမတော်ရက်ကွက်တွေမှာဖြစ်သွားတဲ့စစ်ဆင်ကြောဒီ COVID-19 ဆိုတော့လေဒီစားရနိုင်ငံလူတွေပုံပုံတည်နေကြတာဗျာ။ပုံထားတဲ့စစ်ကောင်စီနဲ့ဘာမှမလုပ်နိုင်ဘူး။လူထုတွေကိုယ်ကိုယ်ကိုထမ်းလို့တဲ့ဟာတွေရောဂါတွေခန့်မှန်းကိုကွာအောင်ဒီနဲ့ကံနဲ့လုပ်နေတဲ့ကိစ္စတွေကိုဘာကြောင့်ဒီလိုဖြစ်ရတယ်လဲ။အကြောင်းမဲ့ချက်တော့မဟုတ်ဘူးကျွန်တော်ထင်တယ်။တစ်ဖက်ကလက်နဲ့ကြည့်စမ်းနေတဲ့အချိန်မျိုးလက်ဖြစ်တဲ့တစ်ဖက်ကရောဂါနဲ့ဖိခိုင်းနေကျွန်တော်နေနဲ့လက်ခံနေတဲ့တောင်းလို့ရှိ
ကာကွယ်မြို့နယ်မှာကိုဗစ်လူနာတွေကိုဟိုတယ်ကွာရန်တင်းအပြင်ဆေးရုံသူနာပြုတင်နှံကြောင်းအိမ်တွင်းမှုတင်နှံကြောင်းစောင့်ဦးတွေမှာသာရှိကူတာပေးနေတယ်လို့သူကပြောပါတယ်။ကြားပြည်နယ်ဘရူဆိုလွိုက်ကော်မြို့နယ်တွင်တိုက်ပွဲချင်းနေနဲ့ဖဲခုံဘုံပောက်ကွဲမှုကိစ္စနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ စစ်ကောင်စီကနေဩဂုတ်လကနေအောက်တိုဘာလအထိအပြစ်ရဆဲမယ်လို့ကြေညာထားပြီးမဲ့ကြရပြည်နယ်တွင်းမှာတော့မြန်မာစစ်တပ်ကနေအင်အားတိုးချက်လာနေတယ်လို့ထိုးစစ်ဆင်နေစေချင်နေကြောင့်ပိုက်ပွဲဖြန့်လန့်လာအောင်မယ်လို့ GNDF ဘက်ကပြောပါတယ
်။နိုင်ကွန်းအိမ်ပါရှင်ကျမတို့ခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြမှာပါ။အီရတ်နိုင်ငံကဘာသာရေးလူနည်းစုဖြစ်တဲ့ယာဇတီလူမျိုးတွေကိုစင်ကြားမြို့မှာ Islamic IS အုပ်စုကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာ9နှစ်ပြည့်နှစ်ပတ်လည်ကိုအီရတ်နဲ့ကမ္ဘာတဝန်းကယာဇတီတွေကျင်းပနေပါတယ်။ Dark Hill Elias သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင
်။အီရတ်နိုင်ငံမြောက်ပိုင်းစင်ကြားမြို့ကိုလွန်ခဲ့တဲ့9နှစ်က Islamic IS အကြမ်းဖက်သမားအုပ်စုကဝင်ရောက်စီးနှင်းဖျက်ဆီးခဲ့ပြီးတော့ယာဇတိအမျိုးသားထောင်ပေါင်းများစွာကိုတပ်ဖြတ်ပြီးအမျိုးသမီးငယ်ပေါင်းများစွာကိုလိန်ကျွန်ပြုခဲ့ပါတယ်။ဒီလုပ်ရက်ကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်ကုလသမဂ္ဂကတတ်မှတ်ခေါ်ဆိုခဲ့ပါတယ်။လာမီယာဟာဂျီဘရှားဟာ2014ခုနှစ်တုန်းက IS စစ်သွေးကြွတွေဖမ်းနာခံခဲ့ရတဲ့အမျိုးသမီးတွေထဲကတယောက်ပါ။အဲ့ဒီတုန်းကသူဟာ16နှစ်ပဲရှိပါသေးတယ်။2016ခုနှစ်မှာတော့လူခွင့်ရေးအတွက်တိုက်ပွဲဝင်သူတွေကိုဥရောပပါလီမန်ကပေးတဲ့ဆခရော့ဖ်စုကိုသူရခဲ့ပါတယ်။ရုရှားကအခုလိုပြောပါတယ
်
။ခုနှစ်တောင်ကြာခဲ့ပါပြီ။ကျမတို့ရဲ့တောင်းဆိုချက်တွေမပြည့်သေးပါဘူး။လူတွေပြန်လာနေဖို့စင်ကြားမြို့ကြီးကိုပြန်မဆောက်နိုင်သေးပါဘူး။ယာယီတဲအိမ်လေးတွေမှာနေရလို့လူတွေလည်းစိတ်ညစ်နေပါပြီ။ ISIS တွေလက်ထက်ကနေပြီးတော့ကျမတို့အမျိုးသမီးတွေကလေးတွေမိန်းကလေးငယ်တွေကိုလည်းပြန်ပြီးတော့မကယ်နိုင်သေးပါဘူး။IS တွေကိုလည်းသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးမယူနိုင်သေးပါဘူး
။2016ခုနှစ်မှာဘရှားဟာ IS တို့လက်ကနေထွက်ပြေးလာနိုင်ခဲ့တာပါ။အကြမ်းဖက်အုပ်စုရဲ့ကလီဖိတ်နိုင်ငံတော်ကြီးမရှိတော့ပေမဲ့လည်းယာဇတီအမျိုးသမီးနဲ့မိန်းကလေးငယ်2600လောက်ပျောက်နေသေးတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရယ်။နောက်ပြီးတော့အီရတ်နိုင်ငံမြောက်ပိုင်းမှာယာဇတီ2သိန်းလောက်ဟာနေရွှန့်ခွာခဲ့ရပြီးကြံ့ညံ့နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေရပါရယ်။ American ငြိမ်းချမ်းရေး Institute ကNow Stames ka
7 years is too long of a time for these
လူမျိုးတုံးတပ်ဖြတ်ဖို့ပြစ်မှတ်ထားခံရပြီးယာယီတဲတွေမှာနေရတဲ့လူတွေအတွက်9နှစ်ဆိုတာတိတ်ကြတဲ့အချိန်မှာကျွန်တော်တို့ဒီတက်ပို့ပြီးတော့လုပ်ဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းအီရတ်အစိုးရနဲ့ပူးပေါင်းပြီးအပြောင်းအလဲတွေလုပ်ပေးဖို့လိုအပ်နေပါပြီ
ဒီနှစ်အတွင်းယာဇတီအမျိုးသမီးရှင်ကျန်ရစ်သူတွေကိုရော်ကြေးပေးဖို့ဥပဒေတရအီရတ်ပါလီမန်ကပြဋ္ဌာန်းခဲ့ပါတယ်ဒါပေမဲ့လည်းဟာလာဆဖေးလိုယာဇတီရှင်ကျန်သူအများကသူတို့စိုးရိမ်တဲ့ကိစ္စတွေကိုဖြည့်ရှင်းပေးတာနည်းတယ်လို့ပြောပါတယ
်အမစ်ဘိနင်ဟာဆာလ်နဖ်ဆာ
နှစ်တိုင်းဒီလိုဂရီစကားတွေကြားရပေမဲ့လည်းဘာမှမပြောင်းလဲပါဘူးအိုက်ဇက်တွေမရှိတော့ဘူးလို့လည်းပြောပါတယ်ဒါဆိုရင်ကျမတို့ပျောက်နေတဲ့လူတွေကဘယ်မှာလဲပါလီမန်ကရာဇဒီအသက်ရှင်ကျန်တဲ့သူတွေအတွက်ဥပဒေပြဋ္ဌာန်းထားပါတယ်ဒါပေမဲ့အကောင့်ထဲပေါ်တာကဘယ်မှာလဲကျမတို့အတွက်လှုပ်ဆောင်တာမျိုးလိုနေပါတယ
်ကျူးလွန်သူတွေကိုအေးအေးယူဖို့ကိစ္စကပထမဆုံးခြေလှမ်းဖြစ်တဲ့လို့ဘာသာရေးလွတ်လပ်ခွင့် Institute ကဂျာမီဘာကာလိုကျွမ်းကျင်သူတွေကပြောပါတယ
်။ Within Iraq the mechanism for a meaningful prosecution
ဣရန်နိုင်ငံအတွင်းမှာယာဇီဒီအတိုင်းဝိုင်းနဲ့ရှင်ကျန်ရစ်သူတွေအတွက်အကျိုးရှိမဲ့အရေးယူလှုပ်ဆောင်မဲ့ရန်တရားမျိုးလိုအပ်ပါတယ်။ကျူးလွန်ခဲ့သူတွေကိုအရေးယူတာကအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးအဲ့ဒီကိစ္စကိုမဖြေရှင်းရသေးပါဘူး
။လောလောဆယ်မှာတော့ယာဇီဒီရှင်ကျန်ရစ်သူတွေနဲ့နေအိမ်ဆွန့်ခွာခဲ့ရတဲ့အတိုင်းဝိုင်းရဲ့အနာဂတ်ကတော့မရေမရာရှိနေသေးပါခင်ဗျာအီရတ်နိုင်ငံမြောက်ပိုင
်း VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamies ဖြစ်ပါတယ်။
စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုဝေဖန်ချင်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။မကြာခင်မှာတော့ကိုရိုနာဗိုင်းရပ်စ်အကြောင်းသိကောင်းစရာတွေကိုဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာမို့ကျမတို့အစီအစဉ်တွေကိုဆက်လက်စောင့်ကြည့်နားဆင်ကြပါရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်ကိုဗစ်ရောဂါကူးစက်မှုတွေမြင့်မားလာတဲ့အမေရိကန်ပြည်ထောင်စုမှာနှာခေါင်းဆီးတက်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကစီးနှင်းသစ်တွေထပ်မံထုတ်ပြန်လိုက်သလိုဒီစားသောက်ဆိုင်အပါအဝင်တွေစားသောက်ဆိုင်အပါအဝင်လုပ်ငန်းရှင်တွေကလာရောက်စားသုံးသူတွေဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြသဖို့ဆောင်ရွက်လာပါတယ်။ Michael Queen ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်ကတင်ဆက်မှာပါ။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဒယ်တာမျိုးကွဲကြောင့်တကြော့ပြန်ရောဂါကူးစက်မှုတွေမြင့်မားနေပါတယ်။ဆန်ဖရန်စစ္စကိုမြို့ဆေးရုံနှစ်ရုံကဝန်ထမ်း200ကျော်မှလည်းကိုဗစ် -19 ရောဂါကူးစက်မှုတွေတွေ့ရပြီးအများစုကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖလော်ရီဒါမှာလည်းတရက်ထဲမှာတည်းလူ 200,000 ကူးစက်ခံရပြီးစံချိန်တင်သွားပါတယ
် We are in fact in a very sick serious
ကယောဂါကာလအတွင်းလူတဦးကနေတဦးကိုအလွန်အမင်းလျင်မြန်နဲ့နှုံးနဲ့ကူးစက်နေတဲ့ဗိုင်းရပ်စ်ကြောင့်လူလူကျန်းမာရေးနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ
်အမေရိကန်ပြည်ထောင်စုအတွင်းလူဦးရေတန်း100လောက်ဟာကာဝယ်ဆေးမထိုးကြတာကြောင့်ဒီကိစ္စကိုကင်တွယ်ဖို့တာဝန်ရှိသူတွေကဆောင်ရွက်နေပါတယ်လွန်ခဲ့တဲ့သတင်းပတ်ကဆိုရင်လည်းသမ္မတဂျိုးဘိုင်ဒန်ကဒရေအစိုးရဝန်ထမ်းတွေကာကွယ်ဆေးထိုးရမှာဖြစ်ပြီးမထိုးရင်တော့နှာခေါင်းဆီးတက်ရမှာဖြစ်တယ်လို့ယောဂါရှိမရှိလဲစစ်ဆေးရမှာဖြစ်တယ်လို့ပြောပါတယ်အလုတ်သမားတမကတွေကအစိုးရဟာဒီအလုတ်သမားတွေရဲ့အခွင့်အရေးကိုဘောင်ကျော်လှုပ်ဆောင်နေဆိုပြီးတော့ပြစ်တင်ဝေဖန်ပါတယ်အမေရိကန်ကူးစက်ယောဂါထိန်းချုပ်တာစီယေစင်တာ CDC ကလည်းအထူးသဖြင့်ယောဂါကူးစက်မှုတွေများတဲ့ဒေသတွေမှာကာကွယ်ဆေးထိုးထားပြီးသူတွေအပါအဝင်အလုံးအနေနဲ့အများသွားလာတဲ့အဆောက်အဦးတွင်မှာနှာခေါင်းဆီးတက်ကြဖို့စီမင်းသစ်ထုတ်လိုက်ပါတယ်အမေရိကန်အောက်လွှတ်တော်ဆိုင်ရာကျန်းမာရေးမှူးချုပ်ကလည်းအဆောက်အဦးတွင်သွားလာရမှာနှာခေါင်းဆီးမတက်မနေရစီကံထုတ်ထားတာကြောင့်ဒီဘောလွှတ်တော်အမတ်တို့ကဝေဖန်ပါတယ
် CDC has become a political arm
CDC ကစိုးရရဲ့နိုင်ငံရေးအရာသုံးကြကံအဖွဲ့ဖြစ်လာပါပြီ။သူတို့ကကျွန်တော်တို့ရဲ့နေစဉ်ဘဝတွေကိုထိန်းချုပ်ချင်နေကြပါလိမ့်
။လူလူကျန်းမာရေးဆိုင်ရာအကြံပေးချက်တွေဟာလူတူချင်းရဲ့လွတ်လပ်စွာရွေးချယ်ခွင့်ကိုချိုးဖောက်ရာရောက်နိုင်ပေမဲ့ဒီအကြံပေးချက်တွေကိုမလိုက်နိုင်ရင်လည်းတခြားသူတွေအတွက်ဘေးအန္တရာယ်ကျရောက်နိုင်ကြောင်းပညာရှင်တွေကထောက်ပြပါဗျ။
The fact is if you get infected even if you are without symptoms
ယောဂါကူးစက်ခံထားရပြီဆိုပါစို့အဲ့ဒီသူမှာဘာလက္ခဏာမှမပြရင်တော့မှသူကနေကိုခံအားမကောင်းတဲ့တခြားသူတို့ကိုထပ်ကူးစက်သွားရင်အဲ့ဒီသူအဖို့ဆိုးဆိုးရွားရွားထိခိုက်သွားနိုင်ပါတယ်အထုပ်ပြောရရင်တော့တခြားသူတွေကိုအန္တရာယ်ကျရောက်စေတဲ့အတွက်တဦးချင်းအခွင့်အရေးကိုထိန်းချုပ်ရတာပါ
စီမင်းတမချက်တစ်တွေကြောင့်အရင်သတင်းသုံးပတ်တဲ့စာရင်လွန်ခဲ့တဲ့သတင်းပတ်အတွင်းကာကွယ်ဆေးထိုးနှုန်း27ရာခိုင်နှုန်းတက်လာတယ်လို့ CNN သတင်းဌာနကပြောပါရယ်အထူးသဖြင့်ကာကွယ်ဆေးထိုးနှုန်းနည်းပါတဲ့တောင်ပိုင်းပြည်နယ်တွေမှာကာကွယ်ဆေးထိုးနှုန်းပုံများလာပါတယ်ခင်ဗျာ
ကိုအောင်ပါရှင် VOA မြန်မာပိုင်းဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီအထိတင်ဆက်နေပါတယ်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလက်ရှိပြန့်နှံ့ကူးစက်နေတဲ့ Delta မျိုးရိုးပြောင်းကိုရိုနာဗိုင်းရပ်စ်ဟာဘလောက်ထိကူးစက်နှုန်းပြင်းထန်ပြီးစိုးရိမ်စရာကောင်းပါသလဲဒီမျိုးကွဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကဘလောက်ထိသိထားပါသလဲကိုဗစ်ကာကွယ်ဆေးထိုးပြီးသားလူတွေကို Delta Virus ကကူးစက်နိုင်ပါသေးသလားစတာတွေနဲ့ပတ်သက်လို့ CDC မှာတာဝန်ထမ်းဆောင်နေတဲ့မြန်မာပညာရှင်ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါက်တာမင်းမင်းစု VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်
ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပြန်ပါပါခင်ဗျာ
အခုဆိုရင်ကျွန်တော်တို့ဒီ COVID-19 မျိုးကွဲတွေထဲမှာ Delta မျိုးကွဲပေါ့နော် Delta မျိုးကွဲကတကဘာလုံးမှာတော်တော်လေးကိုဒုက္ခပေးနေပါတယ်မြန်မာနိုင်ငံလိုစင်းရဲတဲ့တတိယနိုင်ငံလားစစ်တပ်ကအာဏာသိမ်းထားပြီးတော့တိုင်းပြည်တစ်ခုလုံးမှာအခြေအနေတွေမတိမငြိမ်ဖြစ်နေတဲ့နိုင်ငံမျိုးမဆိုထားနဲ့အမေရိကန်လိုနိုင်ငံမျိုးမှာတောင်မှဒီမျိုးကွဲကအခုတော်တော်ဒုက္ခပေးနေလို့စိတ်ယုံတက်တက်လူအစီအတွက်တနေ့တခြားများလာတယ်ဆိုပြီးတော့ကျွန်တော်သတင်းတွေမှာတွေ့နေရပါတယ်ဆိုတော့ဒီဆရာတို့ဒီ CDC အနေနဲ့ဒီမျိုးကွဲနဲ့ပတ်သက်ပြီးတော့နောက်ဆုံးသိထားတဲ့အချက်လက်ကဘယ်လိုများရှိပါလဲဆရာ
โอเคครับเราတို့ဒီဘာပေါ့ကပ်ပတ်ပြီးပြတာပေါ့เนาะတို့
ကျွန်တော
်ဒီစီရီစီမှာကျွန်တော် biological situation virus ကိုလည်း specifically ဒီ patient research လုပ်နေ research တို့တွေကဒီအခုဒီ covid ကြောင်းရမှာမဟုတ်ဘူးရင်းကလေးကကျွန်တော်တို့အပတ်စဉ် US မှာ America တနေငလုံးမှာရှိတဲ့เนี่ยนั่นก็ virus sample ยูดีนะว่า virus ยูควဲเนี่ยสร้างจัดได้สร้างได้ใช่โ
อเค
ยังเนี่ยคุมมาพอดีแล้ว pandemic โห flu ป่ะดิในงานมาจောက်ซะดิ pandemic flu ก็ขึ้นมาเลยสรเอาเราเนี่ยได้ปอง20 30กว่าเราตรวจ
ครับ
ครับ activity scientist เออตรวจท้ายด้วยตัวไอ้เนี่ยตัวเนี้ยสร้างขึ้นมีเลยดิกัสสายาปีในต้ายเนี่ยဟိုဘာလက်တီချီတို့တက်ခွဲကန်နေပိုင်းနေပေါင်းဆက်ပြီးတော့ကျွန်တော် CDC မှာ reference lab ဆိုတော့အဲ့ဒါနဲ့ပေါင်းဆက်ကျွန်တော် surveillance biological surveillance လုပ်တယ်လုပ်တဲ့အခါမှာအခုနောက်ပိုင်းနှစ်တည်မှာဆိုကျွန်တော်တို့ဟို whole genome sequencing လို့ခေါ်တယ် virus တစ်ခုလုံးပြီးစောင်းဒေးစိတ်ကြည့်တယ်အဲ့ surveillance ဟာဒီတော့တနိုင်ငံလုံးမှာမလုပ်ဘူးသူဆိုစလုံးတယ်သုံးနေတာလည်းလောက်ရှိ
ဟုတ်
ကဲ့covid လက်ဖြစ်ကောစင်ပြေသွားတာပေါ့နော် infrastructure ကျွန်တော်ရှိနေပြီဆိုတော့အဲ့ဒါကိုကျွန်တော်စောင့်ကြည့်တဲ့အခါဒီ covid 19လက်ဖြစ်ကောလက်ကမရှိဘူး infrastructure ရှိတယ်အဲ့တော့ဒီစိတ်စောင့်ကြည့်တယ်အခုနောက်ပိုင်းတော့ဒီလိုစောင့်ကြည့်ရတာနေတွေ့ရှိလာတာတော့ခုဆိုရင် delta virus ဘာလို့ဒီ delta variant က dominant ဆိုချစ်ဆက်ရခိုင်ပေါ့ဟုတ
်ကဲ
့ America မှာ circulate ဖြစ်နေတဲ့ virus ကြီးရှိစေရကနော်အခုဆို
တော်တော်ဖြစ်နေပြီဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဆိုတော့ဆရာကိုယ်တိုင်ကဒါဟိုတောက်လျှောက်ပေါ့နော်ညီကလှုပ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်လို့ဒီ delta နဲ့ပတ်သက်လို့ဆရာဘယ်လောက်ထိစိုးရိမ်စေချင်ရှိလဲဆရာ
ဟုတ်ကဲ့ဟိုတဲတွားလေဟိုကျွန်တော်တို့တောက်ဟွာပေါ့ကျွန်တော် evolutionary theory နော်ဟိုကျွန်တော်900စုနှစ်က charge down ပြောခဲ့တယ်evolution only the fittest will survive the so now အကောင်းတဲ့ပတ်ဝန်းကျင်နဲ့တခါစတာဖြစ်နိုင်တဲ့တတ္တဝါမှသမျှတတ်ရှင်လေးအဲ့တော့ဒီ virus ဆိုလည်းမနစ်ကစပေါ်မှန်ပြီသူတို့ကလူတွေကြားထဲမှာ attack လုပ်နော်ပတ်ဝန်းကျင်ကိုတတ်ရှင်သူလည်းလူလိုပဲပေါ့လူတတ္တဝါနဲ့တတ်ရှင်နေတာတတ်ရှင်မှုသူက fit ဖြစ်အောင်ဘာဝနဲ့ပောင်းဝင်ရှင်နဲ့သူတို့ကူးဆက်တဲ့လူတွေကြားထဲမှာ fit ဖြစ်အောင်လေတူတာပြီးနေအဲ့လိုနေတယ်ဆိုတော့လည်းဘာကြမ်းနေတယ်သူတို့အသက်ရှင်နေတယ်အဲ့သူတို့အသက်ရှင်နေအောင်သူက attack လုပ်မြေ mutate လုပ်ကြောင်းလဲဗီဇာတွေကြောင်းလဲဆိုရင်တော့ပိုပြီး efficient ဖြစ်တော့နော်ဟိုအရင်တော့ခက်ညံ့ညံ့ခက်တုံးတုံး virus ပေါ်ပါမနစ်ပါမဟုတ်တော့သူက yes မှဖြစ
်
ဒီ evolution ဒါကျွန်တော်တို့ကလူတိုင်းသိမိတာပါဒီ side effect ကတော့ဒီလိုပဲ virus တွေမျိုးတိတ်လုံးမယ်ပိုပြီး fit ဖြစ်တာ
ဟုတ်ကဲ့
တွေ့တယ်เนาะအဲ့တော့အခုဒါကြောင့်လေအခုလိုဒီ virus ဒီ surveillance syndrome ဟိုဘာ sorry surveillance ဆိုတော့ရေရေလေးဆောင်းကြည့်အခုဆိုရင်လေပိုပြီးဆောင်းကြည့်လို့ပိုပြီးတော့သိလာတယ
်ဟုတ်ကဲ
့ letter virus variants ပေါ့ဒီကဟိုကျွန်တော်တို့စီစီမှာတော့ဘယ်လိုသတ်မှတ်ထားလဲဆိုတော့variant of concern VOC ကောင်းအဲ့ဒီ concern stage ကိုသတ်မှတ်ခံရတယ်ဆိုတာတော်တော်အန္တရာယ်ရှိတယ
်
ယူကွဲကျွန်တော်သတ်မှတ်တယ်အထူးဖြင့်ဒီကောင်ကမနှစ်က ရင် original strain ပေါ့ပထမဆုံးမျိုးကွဲတဲ့ဆိုင်ဆိုတော့ good scent no ဟိုပေါ့၄စားလောက်နော်တော်လေး၅စားပါလူတယောက်ဘူးတယ်ထားပါဘူးပြန်ခဲကိုကျော်တဲ့ဘူးတယ်ဆိုကိုကျော်တဲ့ဟိုသူများကိုဟိုကူးသွားနိုင်တယ်လေသူများကိုကူးသွားတယ်တော့လောက်ပဲကူးနိုင
်ဟုတ
်မနဲ့စတဲ့ဆိုကိုဆိုရင်ကိုကျော်တဲ့ကူးတယ်ဆိုရင်ကိုကျော်တဲ့အသေးချာမားဆယ်မအုပ်ဘူးသူများကိုသူများလည်းဟိုပြန်အနီးကပ်နေတယ်ဆိုသူများစီကိုကူးသွားနိုင်တယ်
ဟုတ်ကဲ
့များတော့မှန်ထားတော့6ယောက်10ယောက်လောက်ဒီကူးသွားနိုင်တယောက်
ကနေပြီးတော့6ယောက်10ယောက်လောက်ဒီကူးနိုင်
နော်မနစ်သွားဆိုတော့2ယောက်တော့နိုင်ဟိုပုံမှန်ဟုတ်ဖလူလို့ပေါ့ရောက်ပြီးတုတ်ကူရောက်တုတ်ကူဆိုတရားကူးတယ်ဆိုနေရာနော်နေရာတော့အဲ့လောက်ပဲကူးတယ်အခုကျတော့6ယောက်9ယောက်10ယောက်လောက်ကူးသွားနိုင်တယ်ဆိုတော့ဒါကဘာပြနေလဲဆိုတော့ကျွန်တော်တို့ဝတ်သက်လေဒီမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဝတ်သက်ရန်ချဘူးလူတယောက်ဖြစ်ပြီဆိုတော့ဓာတ်ကွက်တစ်ခုလုံးပြန်သွားတယ်ဟုတ်ကဲ့ဟုတ်ကဲ့ဝတ်သက်နေပါဘူးသူတင်ရေချောက်ကျွန်တော်ချစ်တင်ပါဟုတ်က
ဲ့ဟုတ်ကဲ
့ဒီပေါ့ဆိုရင်ကရန်ပြန်တော့ရန်မြန်ဒါမဲ့ဒုစလုံးနဲ့ကျွန်တော်ပြောလို့ကဒါဝင်းနေတဲ့သူတွေ evolution ဖြစ်ဟောကျွန်တော်တို့ဒါကိုမျှော်လင့်ထား
ဟုတ်ကဲ့ဟုတ်ကဲ့
အဲဆိုတော့ကြည့်လေကုဆတ်တော့ကုဆတ်တော့ဟိုကုဆတ်တော့နေညနေတော်သေးတယ်အခုကကျွန်တော်ခုနပြောသေး VOC ပေါ့ Variant of concern ဖြစ်တဲ့အတွက်ခဏကိုရဲဝင်သွားပြီဆိုရင်လည်းသူများတရင် stranger ဆိုင်ရင် saturated တဲ့မိနစ်တော့ stranger ဆိုင်ပို့ပြီးတော့ pathogenic ပေါ့ရောဂါဖြစ်နှောင်းပို့ပြီးမြက
်ကူးခံရတဲ့လူကပို့ပြီးတော့အရင်နှုန်းကရှိတဲ့မျိုးကွဲတဲ့ဆိုင်ရင်ဒီကောင် delta ဝင်နေဆိုရင်ပို့ပြီးခံရတဲ့သဘောပေါ့နော
်ပို့ပြီးခံရတယ်ကျွန်တော်တို့ကမ္ဘာမှာတွေ့နေဆိုတာအမေရိကန်ကမှကျွန်တော်စားတွေ့တာစားမလို့သိမသိသေးဘူးဒါကြီးတွေ့တော့ဒီကတော့စောင့်ရှိအဲ့တော့ဥမာဟိုအိန္ဒိယဆိုတဲ့တာကျွန်တော် pick ဖြစ်ခုဆိုပြန်အောင်ကြာ
ဟုတ်ကဲ့
အိန္ဒိယကိုပြန်ကြာနော်ပြန်ကြာလာပြီအဲ့တော့ဆိုအိန္ဒိယမှာစားခဲ့တော့
ဟုတ်ကဲ့အဲ့
တော့အဲ့ကြောင့်တာတာလို့အိန္ဒိယမှာစားဆိုတော့ဒီ data region မှာတွေ့ခဲ့ဒီအိန္ဒိယ strain nga ai te ya chang ba twa pi ya so ye poun man kaung that san twa zai yon te ya pu nya de no so na ko ko da yon ko lo a kaung so yin pya minute daw a kaung pya daw 80 ya ga no 85 ya ga no a yoga lakkhana pya yon law ma pya le ma pya go pya le ne ne pa pa da law ne be pi wa
okay
do chan ma ya ga no law ke zai yon tet ku cha lo di ma haut daw ni ya le san pu pi yo ဆေးရုံတက်နှုန်းပုံများလည်းဟုတ်ကဲ့ဒါ data တိကျသိ
ဟုတ်ကဲ့အမပြီမှာဆိုရင်ဆရာဆေးရုံတက်နှုန်းပြင်မှာညီမကြတော့ဒီအောက်ဆီဂျင်ဒီ delta TB ဆိုရင်ဟလာပထမပိုင်းနေတုန်းကဒီအောက်ဆီဂျင်လိုအပ်ချက်ဟလာများတယ်ဒီလောက်ထိဆိုးတယ်ဆိုတော့ကျွန်တော်တို့မသိခဲ့ဘူးအခုဆိုရင်ဒီထိတဲ့လူနာမှန်သမ ्या ကအောက်ဆီဂျင်လိုအပ်ချက်အရန်ကိုကြီးတယ်သူကအဲ့ဒီဟာကတော်တော်ကိုဟိုပြင်းထန်တဲ့သဘောလားဆရာဘယ်လိုဖြစ်ပြီးဒီအောက်ဆီဂျင်လိုအပ်ချက်ကပို့ပြီးတော့ကြီးတဲ့သဘောလို့ဆရာတို့သိထားတယ
်ဟုတ်ဟုတ်ကဲ့ကျွန်တော်တို့ဒီမှာဟိုဗမာပြည်အနေထားနဲ့တွက်မယ်ဆိုကျွန်တော်ဒီနိုင်ငံနဲ့ရှင်ကျင်းဒီနိုင်ငံမှာဆိုဗစီမထိုးထားတဲ့လူเนา
ะဟုတ်ကဲ့
ဗစီတင်းထိုးထားတဲ့လူဆိုတာဗမာပြည်မှာနဲ့အတူတူပဲမြန်မာနဲ့ဗစီအသိမြရှိတယ်အဲ့တော့ဒီဗစီမထိုးထားတဲ့လူတွေမှာဒီနိုင်ငံမှာမသွားတွေ့ရလဲဆိုတော့ဒီလိုဒက်တာဝင်လာပြီဆိုတာနဲ့ယောဂလက္ခဏာဟာဆော့ဆော့ပူပြတယ်ပုံမှန်ရင်တော့ယောဂဘူကဒီနေ့ကိုကျော်တင်တရားဆရာကူပါဒီနေ့ထားဒီနေ့ဝင်သွားရေးဆိုရင်အဲ့ဘူကတော့ incubation ကျွန်တော် period လို့ခေါ် virus ကပွားလေ
းဟုတ်က
ွာပြီးမှအဲ့အဲ့ဒါတပတ်လောက်ကြာဒါဒီ data ဆိုရင်သူက5ရက်လောက်နဲ့ပြီပေါ့
ဆ
ိုတော့လက်ဆော်ဒီပေါ်ရဲ့နောက်တဲ့ clinical progression ပေါ်ပြီးရောလက်နာပိုဆိုးလာ
ဟုတ်ကဲ
့အောက်ဆီဂျင်လေးဆေးရုံတရားလောက်ဆေးရုံတရားလေးဆိုရတာပတ်ရှူကခက်လာ
ဟုတ်ကဲ့ဟုတ်ကဲ့
mode ဒီ plan ထဲမှာ infection ဆိုလာညမိုးနေရရတာဒါကြောင့်ဆေးရုံတရားပါဆော့အောက်ဆီဂျင်လိုလာမှုကလေဆေးရုံတရားလေအတွက်ပုံညာလာ
ဟုတ်
ဒါကြောင့်ဒါဟိုခုဆိုရင်မမိုင်မှာအလိုအောက်ဆီဂျင်အားကြီးမနေ့ဆိုင်ကိုဆိုးလာတယ်ကို partially ပေါ့နော်အကုန်လုံးတော့မဟုတ်ဘူး partially ဖြစ်နိုင်ချေရတော့ဒီ delta variant cycle ကိုမမိုင်မှာလည်းပြန်နေတာနော်မှန်လို့
ဟုတ်ကဲ့ဟုတ်ကဲ့မာဒီရလည်းသူတို့
ကျမိုက်တော့ပြောနိုင်ဘာလို့လဲဆိုတော့ကျွန်တော် data မရှိရင်ကျွန်တော
်ဟုတ်ကဲ့ကျမိုက်ဌာနကလည်းသူတို့ထုတ်ထားတော့ရှိပါတယ်ဒီ VOC Delta VOC က မော်ဒီမှာတော့အခုဆိုရင်ကျမိုက်ဌာနထုတ်ပြန်ထားတဲ့အရာကမျိုးဝဲအကုန်လုံးတော့မှရှိနေတယ်လို့မျိုးအဲ့လိုကျွန်တော်တို့ထုတ်ထားတာတွေ့ရတယ်ပေါ့ဆရာနော်နောက်တစ်ခုကဆရာဒီကာကွယ်ဆေးပေါ့အရင်ဒယ်လ်တာမတိုင်ခင်မျိုးဝဲတုန်းကကာကွယ်ဆေးထိုးရင်အဲကူဖို့အလားအလားအတော့ကိုနည်းသွားတယ်ပေါ့အခုဒယ်လ်တာကြတော့ကာကွယ်ဆေးထိုးထားတဲ့လူတွေတောင်မှပဲကူးနိုင်တယ်သူကထိုးနှက်တဲ့ဒဏ်ပြင်းထန်တာပဲရှိမယ်ဆိုပြီးတော့ကျွန်တော်အဲ့လိုတွေ့ရတယ်ဆိုတော့ကာကွယ်ဆေးထိုးထားပေမဲ့လည်းပဲဒယ်လ်တာကအဲ့ဒီလူကိုဝင်နိုင်တဲ့တခါအဲ့ဒီလူကနေတဆင့်လဲပဲတခြားလူကိုထပ်ကူးနိုင်တယ်လို့သိထားရတယ်ဟုတ်တယ်နော်ဆရာ
အဲဟုတ်တယ်ဘာလို့ဟုတ်လဲဆိုတော့လေဒီကျွန်တော်တို့စဗက်ဆင်းနေစတူတယ်နော်အမေရိကန်ဥပမာကျင်းစဆိုကျွန်တော်တို့ဒီပြင် January မှာအဓိကစဒီပြင်ဒီကျွန်တော် Nursing ကျွန်တော် Nursing Home ဆီအဓိကကြီး Nursing Home ဆိုတာဒီမှာဆိုလူလူအိုရုံပေါ့နော်လူကြီးသူများတွေထားတယ
်တကြီးရွယ်ကိုဆောင်ဆောင်
ရေးအဲ့ဒီနေရာတွေအဓိကပြဿနာနော်ဒီလိုပဲအနေနဲ့များတယ်ဒီအဓိကဆေးရုံတယ်ဒီလိုကျွန်တော်တို့စောင့်ကြည့်စကနဆောင်ကကုချင်းဒီဟုတ
်ကဲ့
အဲ့တော့ဇန်နဝါရီလကစသူတို့စထိုးခဲ့သူတို့အဓိကစောင့်ကြည့်တယ်နောက်ဟိုတခြားထိုးထိုက်လူတွေလည်းကြည့်တာပေါ့ဒါပေမဲ့အဓိကတော့အဓိက Nursing Home ဆိုအဓိကစောင့်အဲ့တော့ဘာတော့တွေ့ရလဲဆိုတော့ဒီကျောင်း Breakthrough Infection ကောင်ဒီ Vaccine ထိုးထားတဲ့လူတွေမှာလည်းဟိုပေါ့ Positive တွေတွေ့တာနော်ဒီနောက်April, May, June, July, အလိုမျိုးမှာတွေ့လာတယ်။အဲ့တော့ဒါမဲ့အများကြီးတော့မဟုတ်ဘူး။မှန်တယ်ပြောတော့ကျွန်တော် home တွေမှာကျွန်တော်တနင်္ဂနွေလောက်အောင်တည်တာကျွန်တော်တို့ဒီမှာရှိတယ်။ကျွန်တော် passing surveillance ကြည့်နေတာဆ
ို။ဟုတ်ကဲ့
။ဒီတရား200 300အဲ့လောက်ပဲ။အများကြီးတော့မဟုတ်ဘူး။ positive ဖြစ်သွားတယ်နော်ဒီ vaccine ထိုးထားပြီ။အဲ့မဲ့သူတို့ကသူများကိုကူသလားကူသွားနိုင်လားဆိုတော့study ကောင်းကောင်းမရှိသေ
းဟုတ်ကဲ့
အဲ့တော့အားလုံးကဟို theoretically ပြောနေကြပါဟောဟို vaccine for breakthrough infection ပေါ့ vaccine ထိုးတဲ့လူတွေမှာကိုယ်ကိုကူးသွားနိုင်ကိုယ်စီတော့ vaccine ထိုးတဲ့ကူးသွားဆိုကူးသွားနိုင်ဒါတွေ့လာ
ဟုတ်ကဲ့
ဒါကြောင့်တွေ့နေမှန်တယ်ဒါပေမဲ့အဲ့ဒီကူးထားတဲ့လူစီကတခါကူးထားဟို vaccine ထိုးတဲ့လူစီမှာကူးသွားနေဒီလူကလည်းသူတများကိုကူးနိုင်လားကူးနိုင်လားတေချာဘယ်မှမသိ
ဟုတ်ကဲ့
သိတဲ့အချိန်မှာပြီးခဲ့တဲ့4 of June ဟုတ်တယ်လို့လာရင်းနေ
ဟုတ်တယ
်ပြောကြပါကြအ
ဲ
့တော့ဟိုဘာ mask mandate ကလည်းနည်းနည်း
ရှုပ်ထားတာဟုတ်တယ
်လာပြီဆိုရင် mask သိမ်းလို့တော့ဆိုပြတ်ပေးလိုက်နည်းနည်းရှော့လိုက်အဲ့ချိန်မှာတော့ဒီသိတဲ့အတိုင်းနဲ့ဒီ Cape Town မှာ
ဟုတ်တ
ယ် Massachusetts
ဟုတ်တ
ယ်နော် Massachusetts အဲ့ Beach Town ဆိုတော့တချမ်းလို့ပေါ့ဟာလူက
ဟုတ်တယ်
ဟုတ်တယ်ဟိုစိုင်းနေလဲဟာ
တရားပြောဟုတ်တယ
်အဲ့တော့ဆမ်မတ်ဆိုရင်သွားနေကြသူတားနေချီပြီးသွားတယ်ဟု
တ်
ဟုတ်အဲ့ဒီမသွားတွေ့ရလို့ဆိုတော့ဟိုသတင်းထဲမှာသတင်းထဲမှာတင်တယ်လူခုဆိုလူ900 1000လောက
်ဟုတ်တယ်ကျွန်တော်အဲ့ဒါတွေ့ရ
ဒီမှာအဲ့မှာ85ရာခိုင်နှုန်းကဗက်ဆင်းထိုးထားတဲ့လူ
ထိုးထားပြီးသားလူတွေ
ဟို positive သွားတွေ့
ဟုတ်
နော်အဲ့တော့အဲ့မှာအဲ့တော့အဲ့လူတွေကိုကျွန်တော်အရင်ကခုနစစရင်တော့ပို့ချင်အောင်စဉ်းတော့
but
ဟုတ်ကဲ့ပို့ချင်မှာပေါ့sequencing เนาะไอ้ virus ที่ genetic material ဆိုဒီကဒေတာစမ်းစစ်ကြည့်တော့ 90% ကဟိုဟာပေါ့ cases တွေ ਆ data variance တွေ့ရတယ် data ဒီ case အများကြီးဖြစ်သွားတာတွေ့ရတယ်လို့ဒီ data ကြောင့်မယ် variance ကြောင့်မယ်ဒီ vaccine ထိုးထားတဲ့လူတွေစီမှာဟိုပေါ့နော်ပိုကူးခံရတယ်ချိန်ထဲမှာပဲ vaccine ထိုးထားတဲ့လူစီကအစင်သူများကိုပါကူနိုင်နေဆုံးလေ
တော
်တယ်အဲ့ဒါဒေတာတွေတွေ့လာနောက်ဒီဗက်ဆင်းထိုးထားတဲ့လူတွေမှာလေကျွန်တော်လေဆာဟို viral load ပေါ့ဒီ throat ဒီလေကြောင်းနဲ့ဒီနှာခေါင်းထဲက viral load တွေကိုကြည့်တဲ့ viral ကို virus ပမာဏပေါ့နော် virus ပမာဏကြည့်ဗက်ဆင်းမထိုးထားတဲ့လူတွေအတိုင်းနဲ့တွေ့နေ
ပမာဏကတူပဲတွေ့ရ
သိမကွာဘူးတွေ့ရတော့ဟောဒါဆိုရင်တော့ virusကိုယ်လေးသူများကိုကူးတယ်ဆိုတာကိုယ်စီမှာ virus ပိုးပါမှာညားမှာပြားမှာကူးမှာအဲတော့မသိမ့်မများရင်ကူးပါခက
်ဟုတ်ကဲ့
အဲတော့လက္ခဏာတွေပေါ်လာတယ်ဆိုတာ virus ပါမှာညားလို့
ညားလို့ဟုတ်ကဲ့
အဲ့လိုပဲလက္ခဏာတွေပေါ်လာပြီဆိုရင်ဒါဘာလို့ပြလဲဆို virus တွေပေါ်လာညားများပြီဆိုတဲ့အတွက်သူများကိုလည်းကူးနိုင်ရှင
်နိုင်အဲ
တော့ခုနကပြောသူ vaccine ထိုးထားတဲ့လူတွေမှာလည်း vaccine မထိုးထားတဲ့လူတွေမှာ virus ပါမှာညားနေတာတွေ့ရတယ်ဒါသူများကိုကူးနိုင်ရှိတယ်
အင်း တို့ကြောင့်ဆက်ဆက်ပြီးစဉ်းစားဒီတိုင်းထွက်တာပေါ့န
ော်โอเคအဲ့ဒါပေါ့အဲ့ဒါပေါ့နဲ့ကျွန်တော်ပြောတယ်ဒါပေမဲ့ကံကောင်းတာဗက်ဆင်းထိုးရတဲ့ခုနကကိုကျော်ပင်ပြောသူပဲအဲ့ဒီအခုဖြစ်လာတဲ့85000ကျန်တော့ဗက်ဆင်းထိုးရလို့ဖြစ်ပြီတယောက်မှမသိ
မတည်ဘူးမဆိုး
နော်ဆေးရုံတက်ရတာလဲ5 6ရောက်9ရောက်
ဟ
ဲ့လော
အဲ့ဒီမှာ NDA ရှိတာကဒီဗက်ဆင်းထိုးထားတဲ့အတွေ့သူတို့ကိုယ်တိုင်ကတော့ဟာလာပြင်းပြင်းထန်ထန်ယောဂမခံစားဘူးဒါပေမဲ
့သူ
တို့ကနေဗက်ဆင်းထိုးမထားတဲ့လူစီကိုကူးသွားနိုင်တာက NDA ကြီးတာပေါ့ဆရာနော်
မှန်တယ်ခင်ဗျာဘာလို့ဆိုတော့အဲ့မှာနှစ်ခုရှိတယ်တစ်ခုကဒီလိုဗက်ဆင်းမထိုးထားတဲ့လူတွေကိုကူးသွားရင်ခုနအရင်ပြောသူပဲသူတို့ကဗက်ဆင်းထိုးထားတဲ့လူတွေဆံယောဂလက္ခဏာပိုပြင်းထန်တယ
်
ဆေးရောပိုတက်တယ်အဆင်ပြေပို့လို့ဒါကျွန်တော် study ဆရာကို UK မှာလည်းလုပ်ထားတယ
်ဟုတ်ကဲ
့ဒီတော့ဗမာပြည်ကြီးတော့စင်ကာပူမှာလည်းတွေ့တာစင်ကာပူမှာလည်းတူဒီဒီဗက်ဆင်းမထိုးတဲ့လူတွေစီမှာဟိုဟာ hospitalization ဆေးရုံ death လုံများတယ်အသေလုံများတယ
်ဟုတ်ကဲ့
အသေလုံများဆယ်စားလောက်များကျွန်တော်မှတ်မိတယ်ဆေးရုံ death ကနေစားလောက်ဒါတော့စင်ကာပူဆိုတာတကယ်ကို highly vaccine coverage အရင်ကောင်းတယ်
ဗက်ဆင်း
နိုင်ငံမှာနော်ဒါဒီနိုင်ငံမှာတော့ဒီဗက်ဆင်းမထိုးတဲ့လူတွေဟောရှင်ချင်းဗက်ဆင်းမထိုးတဲ့လူတွေပို့ပြီးအန်တီကိုများတော့တွေ့ရ
တ
ယ်ဟုတ်ကဲ့ကျွန်တော်တို့တစ်ခုတော့ကြောက်တာဟောဗက်ဆင်းထိုးထားတဲ့လူကတော့ okay တယ်သူကဘာမှအခြေအနေပုံမစိုးလာဘူ
း
သူများဗက်ဆင်းအမေရိကန်မှာကြောင်း900ကျော်လုံးနဲ့ထိုးရတယ
်ဟုတ်တယ
်တန်း300ကျော်တော့တယ်မှာအမေရိကန
်က
တန်း300ကျော်60ပဲထိုးရတယ်တော့ channel network ကမထိုးရ
ဆို
တော့ဒါ unvaccinated ဗက်ဆင်းမထိုးလို့ဆိုတော့ဒီလူတွေကိုကူးဝိုင်းအန်တရာအရန်ကြီးတယ်
အရန်ကြီးတော့ဟုတ်ကဲ့
ဆိုတော့ရောကစိုးနိုင်တယ
်ဆေးရုံတက
်နောက်တစ်ခုကလည်းဒုတိယချက်ကပြောချင်ပြောချင်တာဒီလိုဗက်ဆင်းထိုးထားတဲ့လူတွေကတဝက
်နော်
ဒီနိုင်ငံကဗက်ဆင်းမထိုးထားတဲ့လူတွေကကျန်တဲ့ 50% တဝက
်ဟုတ်ကဲ
့ဟို virus ကဒီလိုဗက်ဆင်းမထိုးတဲ့လူတွေနဲ့ထိုးထိုက်လူကြားထဲမှာသူအပြန်အလှန်ကူးနေကျွန်တော်တို့ကြောက်ဗက်ဆင်း resistance
ဖြစ်သွားမယ
်ဆိုတော့နောက်ဆုံးဗက်ဆင်းအောင်မတိုးတော့တဲ
့ strain เ
นาะကျွန်တော်ကကျွန်တော်ပြောခဲ့ပြီးဒါ evolution နေ
ဟုတ်ကဲ့
ဗက်ဆင်းရှိတယ်တေချာဟိုတေချာမထိုးဆိုရင်ဒီ strain ကဒီ delta နေနောက်လူခုနုံမှာတခြား strainပုံစံတစ်ခုပေါ်လာပြီသူက vaccine resistance strain ဖြစ်သွားနိုင်ဒါဆိုရင်ကျွန်တော်တို့မှာရှိတဲ့ vaccine တွေမတိုးတော့ဘူးဖြစ်နော်
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ကျွန်တော်မင်းဆိုခုလိုမျိုးအချိန်ပေးပြီးတော့ညဝေဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲကြော်တင်
ဒါကတော့ American CDC မှာတာဝန်ထမ်းနေတဲ့ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်ဒီဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုတော့ကျမတို့ဒီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာမြန်မာစံတော်ချိန်ဗုဒ္ဓဖူးနေ့ည 9:35 မိနစ်မှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်။လူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်စွာညှဉ်းပန်းနှိပ်စက်မှုကာကွယ်ရေးဆိုင်ရာ Elie Wiesel အဥပဒေအရအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ2022ခုနှစ်အတွက်ကွန်ဂရက်လွှတ်တော်နှစ်ပတ်လည်အစီရင်ခံစာကိုမကြာခင်ကထုတ်ပြန်လိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှု၊ရာဇဝတ်မှု၊လူသားမျိုးနွယ်စုအပေါ်ပြစ်မှုကျူးလွန်တာတွေကိုကာကွယ်ရေးတိုးတက်မှုရှိလာတာနဲ့အမျှဒီထက်မကပိုတိုးလှုပ်ရှားတွေရှိနေသေးတယ်ဆိုတာကိုဒီအစီရင်ခံစာထပ်လောင်းသတိပေးလိုက်တာပါပဲလို့ပဋိပက္ခများတည်ငြိမ်အေဂျင်ရေးဌာနဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးRobert Forcher ပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့နိုင်ငံအတော်များများမှာအလားတူထပ်ဖြစ်နိုင်တဲ့အန္တရာယ်ရှိနေတာကိုဒီနှစ်အစီရင်ခံစာမီးမောင်းထိုးပြထားတယ်လို့ Mr. Forcher အခုလိုပြောပါတယ်
။ For example, the report draws attention to Xinjiang, where the People's Republic of China has committed and continues to commit.
ဥပမာတရုတ်ပြည်သူသမ္မတနိုင်ငံရှင်ဂျန်ပြည်နယ်ကမွတ်စလင်အများစုဖြစ်တဲ့ဝီဂါလူမျိုးစုတွေတခြားတိုင်းရင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတာတွေဆက်လက်ဖြစ်ပွားနေတာကိုဒီအစီရင်ခံစာအလေးပေးဖော်ပြထားတယ်လို့ပြောသွားတာပါ။အီသီယိုးပီးယားနိုင်ငံတီဂရိတ်ဒေသမှာအရက်သားတွေကျန်းမာရေးဝန်ထမ်းတွေနဲ့လူမှုကယ်ဆယ်ရေးဝန်ထမ်းတွေပါမကျန်း တိုက်ခိုက်ခံကြရတာအပါအဝင်ရက်ဆက်တဲ့လိန်အကြမ်းဖက်မှုတွေနဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေကိုလည်းဒီအစီရင်ခံစာမှတ်တမ်းတင်ထားပါတယ်မြန်မာနိုင်ငံမှာစစ်အစိုးရငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေနဲ့လူအခွင့်အရေးခုခံကာကွယ်သူတွေကိုရက်ဆက်စွာနှိတ်ကုတ်ဖြိုခွင်းနေတာတွေကိုလည်းဂရုပြုနိုင်စေဖို့ဒီအစီရင်ခံစာအလေးပေးဖော်ပြထားပါတယ်မွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတခြားတိုင်းသားတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေအပေါ်အကြမ်းဖက်ဖိနှိပ်တာတွေအတွက်စစ်အစိုးရမှတာဝန်ရှိတယ်လို့မိမောင်းထုတ်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကြိုးပမ်းမှုအတွက်ရက်ဆက်စွာနှိတ်ကွပ်မှုကာကွယ်ရေးရရှေ့ဆုံးကဦးစားပေးအဖြစ်ရှိနေဆဲဆိုတာကိုဒီအစီရင်ခံစာတင်သွင်းမှုကထပ်လောင်းအတည်ပြုလိုက်တာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဖောက်ချာအခုလိုပြောပါတယ
်။ Atrocity crimes pose some of the gravest threats.to the rules based international
တချို့ရက်ဆက်စွာနှိပ်ကွပ်တဲ့ရာဇဝတ်မှုတွေဟာအနှစ်80ကျော်ကာလအတွင်းငြိမ်းချမ်းရေးနဲ့တရားဝပြောရေးကိုဆောင်ကျဉ်းပေးနေတဲ့နိုင်ငံတကာအစင်အလာတွေကိုအန္တရာယ်ပေးချိမ့်ချောက်တာတွေရှိနေတယ်လို့ပြောသွားတာပါဒီကာကွယ်ရေးရန်တရားမှာအင်ဖြူတော်ဦးဆောင်တဲ့ရက်ဆက်စွာနှိပ်ကွပ်မှုကြိုတင်တတိပေးတဲ့ Task Force အထူးလုပ်ငန်းအဖွဲ့လည်းပါဝင်ပါတယ်ရက်ဆက်စွာနှိပ်ကွပ်မှုတွေကိုကြိုတင်ကာကွယ်ရေးထိမ့်ချုပ်ရေးနဲ့တုံ့ပြန်ရေးတွေအတွက်ဒီ Task Force ကအစိုးရတရက်လုံးနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာထောင်တောင်းချီတဲ့တန်တမန်တွေဖွံ့ဖြိုးရေးအထောက်အကူပြုဝန်ထမ်းတွေနဲ့ကာကွယ်ရေးဝန်ထမ်းတွေကိုကာကွယ်ရေးနဲ့ပတ်သက်တဲ့အရေးပါတဲ့လုပ်ငန်းတွေကိုသင်တန်းပေးခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားနိုင်တဲ့အလားအလာရှိတဲ့အခြေအနေတွေကိုဂျိုဒု satellite ဓာတ်ပုံတွေကနေကြိုတင်လေ့လာလို့ရပါတယ်။ဖိနှိပ်တဲ့အစိုးရတွေဟာလူအခွင့်အရေးခုခံကာကွယ်သူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကိုချိမ့်ချောက်မှုအန္တရာယ်ပြုခဲ့ရင်ဒီကာကွယ်ရေး Task Force ကနေအသက်ကယ်ဆယ်ရေးအကူအညီတွေပေးပို့နေပါတယ်ဒီခြေလှမ်းတွေဟာရက်ဆက်တဲ့နှိပ်ကွပ်မှုတွေနောက်ဘယ်တော့မှထပ်မဖြစ်ရအောင်အတူတကွရှေ့တလန်းတိုးတဲ့လှုပ်ရှားမှုဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဖောက်ချာထောက်ပြပါတယ်အနာဂတ်မှာရက်ဆက်စွာနှိပ်ကွပ်မှုအန္တရာယ်တွေလျော့ပါရေးပိုပြီးငြိမ်းချမ်းတဲ့တာယာဝပြောတဲ့ကဘာကြီးအဖြစ်ဒီဇိုင်းမမစိတ်ပိုင်းဖြတ်ချက်နဲ့ဖန်တီးကြဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချမှတ်ထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပါ
ဒီမနက်ကမှကိုဗစ်ကရောဂါနဲ့မိုးရသည့်ရေချင်းမှုတွေကြုံရခြင်းမှာပဲလက်နက်ကင်ပိပကတ်ကြောင့်အရေးပေါ်အခွင့်အရေးတွေလိုအပ်နေတဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဆီယနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနေရာတော်များမှာတက်ကတ်မှုတွေဖြစ်ပွားနေတဲ့ပေါ်မြန်မာနိုင်ငံချိဆက်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတဲ့အကြောင်းလဲအတွင်းရေးမှူးချုပ်ယုံကပြောဆိုလိုက်တာပါ။နိုင်ငံအနောက်ပိုင်းမြောက်ပိုင်းနဲ့ရှေ့တောင်ပိုင်းဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့ကစလက်နက်ကင်ပိပကတ်ကြောင့်ပြည်တွင်းမှာအိုးအိမ်ဆုံးခွာတင်းရှောင်နေရသူ2,200ကျော်ရှိတဲ့အကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျာရှာနယူးယောက်ကုလသမဂ္ဂရုံးချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါကိုဗစ် -19 ကူးစက်မှုတွေတိုးလာနေတယ်လို့မုတ်တုံရသည်မိုးကြောင့်မကြာခင်ကလူပေါင်းထောင်ချီရေပေးသင့်တဲ့အချိန်မှာအခုလိုအခြေအနေနဲ့ကြုံနေရတာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကအများပြည်သူဆုံးယထာနဲ့ဘတ်စကားဂိတ်မှာအင်္ဂါနေ့ကတက်ခိုက်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတဲ့အကြောင်းအထက်လွှတ်တော်အမတ်တူကပြောပါတယ်ရဲတပ်ဖွဲ့ဝင်သေဆုံးတဲ့အတွက်ဝမ်းနည်းတဲ့အကြောင်းလည်းပင်ကွန်စစ်တာနယ်ချုပ်တီရှိယာဗာဂျီးနီးယားပြည်နယ်ထက်လွတ်တော်အမတ်မတ်ကွာနာကရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပါ AP သတင်းမှာတော့ရဲရရှိယာဓာတ်နဲ့ထိုးခတ်ပြီးသေဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခတ်သူကိုတော့ရဲတွေကနေရာမှာတင်အသေးပြတ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းနဲ့အမည်ပေါ်လို့သူတာဝန်ရှိသူတွေကိုကိုးကားပြီးသတင်းမှာဖော်ပြခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်နယ်ပြည်နယ်ဥပဒေကိုချိုးဖောက်ပြီးနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွန်မိုဟာအမျိုးသမီးတော်တော်များကိုလိန်ပိုင်းဆိုင်ရာဖွဲ့မြင်ပြရပြုမှုတွေအကြောင်းပြည်နယ်ရှင်းနေချုံရုံရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အုပ်ချုပ်ရေးမှူးနှုတ်ထွက်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်
။ကောင်းလေဦးပါရှင်ပုတ်တပုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ကျမတို့ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုခင်မောင်စုံမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်ကျမကတော့အင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ဘေးအန္တရာယ်တွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်
This program